มณีก็ที่ก็တော့ปุญญกิริยาวัตถุ3မျိုးတွေကဒါနပุญญกิริยาวัตถุတော့လူကလေးရဲ့အနေငယ်ကထိုက်တန်သမျှရှင်းလင်းတင်ပြခဲ့ပြီးပါပြီ။လူတတ်မြတ်ဆိုတဲ့အတိုင်းရွေးချယ်ကောင်းကောင်းနဲ့လူတဲ့ဒါနဖြစ်နေတော့ဓမ္မလမ်းကြောင်းတနည်းအားဖြင့်လည်းပဲဆရဏလမ်းကြောင်းပွင့်ထွက်သွားတော့အဲ့ဒီဆရဏလမ်းကြောင်းတိုင်းလိုက်လာလို့ရှိရဲ့တိလပုံရကရိယာဝတ္ထုလည်းပဲလွယ်လွယ်နဲ့ပြည့်စုံသွားတော့ပါပဲတလောက်ဆိုရင်ပဲအခြေကအားဖြင့်နှိမ့်ချိုက်စီရကောင်းနေပါပြီသို့သောဒါနပုံရကရိယာဝတ္ထုကတော့တူတူကိုကိုပေါ့လေလူတိုင်းလူတိုင်းပြုနိုင်တဲ့လူမှုပုံရကရိယာဝတ္ထုပါပဲအခြေစာရိတ္တနဲ့ဘာမှမပတ်သက်သေးပါဘူးတိလပုံရကရိယာဝတ္ထုကတော့အခြေစာရိတ္တနဲ့ပတ်သက်စပြုလာပါပြီသူကအခြေကအဖြစ်သိအရေးကြီးပါတယ်ဒါနပုံရကရိယာဝတ္ထုကတော့ပြည့်စည်ပြည့်တတ်တဲ့ဟာပေါ့လေပြုတဲ့သဘောပါပဲပြုစီပြတတ်တဲ့အရာကိုပြုလို့လူကံပုဂ္ဂိုလ်တွေနဲ့ပတ်သက်ပြီးတော့ကုညီရတဲ့ကုသိုလ်တွေပြုတော့လူကံပုဂ္ဂိုလ်များလူတဲ့ပစ္စည်းရတော့ဝန်တာချိနဲ့သွားတယ်ချမ်းသာသွားတယ်ကုပန်ပစ္စည်းပေးကမ်းခြင်းအားဖြင့်လူကံပုဂ္ဂိုလ်တွေချမ်းသာအောင်လို့ကူညီတဲ့လူမှုကုသိုလ်တိလကတော့ကိုယ့်ကိုယ်ကိုမှားရအောင်ထိမ့်ချုပ်ပြီးတော့သူတို့ကမထိခိုက်ရအောင်ကာဝယ်စောင့်ရှောက်တဲ့အခြေခံရည်ကြည်မှုကုသိုလ်ပုညကရိယာပြီးသားသွားလို့ရှိရင်လှုပ်သိမ့်လှုပ်တတ်တဲ့ဟာကိုပေါ့ဒီရှောင်းသိမ့်ရှောင်းတတ်တဲ့ဟာကိုရှောင်းတော့ကိုယ်နဲ့နှုတ်အပြစ်ကင်းတန်ရှင်းသွားတဲ့ပုံရဖြစ်လာတယ်ညီကြီးနှုတ်ညက်ပူလောင်ဆင်းမှုတွေကြီးပြီးတော့အေဂျင်ပီနှစ်သက်စရာဖြစ်လာတယ်ဒါဟာဝတ္ထုပဲလှုပ်သိလှုပ်တတ်တဲ့ဟာရှောင်းသိရှောင်းနေတဲ့ဟာရှောင်းလိုက်တဲ့ကိုယ်နှုတ်အပြစ်ကင်းတန်ရှင်းပြီးတော့ဖြူစင်သွားတဲ့အတွက်အကျိုးရလကနောက်ပဲထူကြတဲ့အကျိုးလူရကြီးအကြောင်းဆိုတဲ့အတိုင်းရိုက်မတောင်းတာပဲနဲ့အလိုလိုရရှိသွားတာပဲတနည်းအားဖြင့်လည်းပဲကိုရင်းကဝေရခေါ်တဲ့ယန္နီငိမ့်တော့ဟုတ်လားအတ္တနိဝရဘေးရအစိုက်ရှိတဲ့ကြောက်ချင်းဘေးတွေလည်းကင်းသွားတာပါလေ။ဒါဟာရှောင်းတဲ့အချက်ကိုရှောင်လို့ကိုယ်နှုတ်ဖြူစင်ပြီးတော့ထူရတဲ့အကျိုးရသွားတာပါ။ဒီမှာတစ်ဆင့်ဆက်လိုက်လို့ရှိရဲ့ဘဝတမ္ပတ္တိဆိုတာပေါ့လေ။ဘဝရဲ့ပြည့်စုံမှုလည်းပဲဖြစ်သွားနိုင်တယ်။ပြာသူတစ်ပါးကိုလည်းပဲမထိကြရအောင်အလိုလိုကာကွယ်ဆောက်ရှောက်ပြီးသားလည်းဖြစ်သွားတယ်တော့အကျူးတူတွေကတော့တွေ့ကြည့်မယ်ဆိုလို့ရှိရင်အများကြီးရနိုင်ပါတယ်ဒီတော့တိလပုံရကရိယာဝတ္ထုတော့ထိုက်တန်သမျှအရှင်းလင်းတင်ပြသွားလို့ဘုရားတို့ပရိသတ်တော်ရည်နားလည်ပြီးတော့ဗောလေအခြေခံရည်ကျမှုအစ်စ်ရသွားတော့အခြေခံလူအနှစ်လေးလည်းပြည့်စုံသွားပြီလို့ဆိုရမှာပါပဲ ဒီနေ့အဲ့ဒီသီလကိုပဲအမျိုးအစားနဲ့အရည်သွေးခြားနားပုံလေးတွေနည်းနည်းတင်ပြပါအောင်မယ်သီလကိုဝိတုရမမှာအညာဇအလဇအမြင့်ဇသုံးဇခွဲပြီးတော့ရှင်းနေတင်ပြထားပါတယ်ဒီလိုတိလသုတ်တရားကြီးအတူတူကိုယ်နဲ့နှုတ်ထိမ့်သိရခြင်းအတူတူတော့အမြတ်စားဖြစ်ဖို့တော့လိုအပ်ပါတယ်လူတဘာဝကသူကအကောင်းဆုံးဆိုစားဒါနှိမ့်ချတတ်တာဖြစ်တော့အကောင်းဆုံးအမြင့်ဆုံးတိလဖြစ်ဖို့တည်းအရေးကြီးပါတယ်ဒီတော့အညာဇအလတ်စားအမြင့်စားခွဲထားပုံလေးတွေဟာဖွေးတို့တွေအမနာမှတ်သားလိုက်နာဆရာကောင်းပါလေပထမတတုံမှာတော့အဲ့ဒီသုံးစားခွဲထားပုံလေးကအဋ္ဌိပတ်၄ပါးနဲ့ပြီးမြောက်ရေတရားရဲ့အခြေတယ်၄ပါးနဲ့ဆက်ဆက်ပြီးတော့အရည်သွေးကိုသတ်မှတ်ထားပါလေပါပဲလို့လို့ကုသိုလ်လုပ်တယ်ဆိုလို့ရှိရင်လို့လို့ချင်းချင်းဖြစ်ဖို့တိတ်အရေးကြီးပါတယ်မဲ့မဲ့မော်မော်လောပါမဟုတ်ပါဘူးပြင်းထန်တဲ့ဆန္ဒကိုရှိဖို့အရေးကြီးတယ်ပြီးတော့စိတ်တက်လဲခိုင်မာဖို့လည်းအရေးကြီးတာပဲရဲရင်ဖို့လည်းအရေးကြီးတာပဲကောင်းတာပြတယ်ဆိုရင်ကောင်းတာကိုလူရဲတဲ့တတိမကောင်းတာကိုရှောင်နေဆိုလို့ရှိရင်မကောင်းတာကိုရှောင်ရတဲ့တတိဒါလည်းတည့်အရေးကြီးတာပါစင်ရှင်တို့တရားလည်းပဲတည့်အရေးကြီးတာပါပဲဒီတော့ပြင်းထန်တဲ့ဆန္ဒရဲ့စိတ်တက်ခိုင်မာမှုရဲ့ရဲရင်မှုရဲ့စင်ရှင်တို့သဘောတရားအတိညာရဲ့ဒီလေးမျိုးဟာအတ္တိပါဒပြီးမြောက်ခြင်းရဲ့အခြေတဲ့တရားလို့အခြေခံတရားလို့ဒီလိုသတ်မှတ်ပါတယ်အဲ့ဒီလေးမျိုးအာကောင်းရင်အာကောင်းသလောက်အားနည်းလို့ရှိအညာစားအချို့နည်းနည်းလေးပို့ပြီးတော့မရလာလို့ရှိရင်လည်းပဲအလတ်စားအမြင့်ဆုံးအဆင့်ရောက်သွားပြီဆိုလို့ရှိရင်တော့အကောင်းစားပါလိပဏိတအကောင်းစားအဲ့ဒီအဆင့်ထိရောက်သွားနိုင်ပါတယ်ဆိုလိုတာကတော့အညာစားဖြစ်တဲ့ဆန္ဒစိတ်တဝိရိယဝိမာတနဲ့ပြီးမြောက်ရတဲ့သီလဟာအညာစားသီလလို့ဆိုပါတယ်သီလဆောက်တည်ပြီးတော့ကိုယ်နှုတ်အပြည့်ကင်းတန်ရှိမှုဒါလည်းသိပြီးတော့မလိုလားဘူးစိတ်ပါလဲပါလဲတည်းမရှိလားဘူးအစ်စစ်ရရဲ့ညောင်နာနာကြီးတဲ့ဖြစ်စင်ရင်တို့တရားလည်းတိလိုက်အကျိုးမရှိတော့စင်ရင်လူတည်းလည်းမရှိဘူးအဲ့ဒီလိုအရှင်းနိုင်ကြတဲ့အဋ္ဌိပါဒ၄ပါးနဲ့ဖြစ်ပွားစေရတဲ့တိလဟာရှင်နာတိလလို့ဆိုပါတယ်အဉ္စံတိလလို့ဆိုပါတယ်အလယ်အလတ်သဘောမျိုးနဲ့ဖြစ်စီရတဲ့သီလမျိုးကတော့မဇ္ဈိမသီလလို့ခေါ်ပါတယ်ထက်ထက်တန်တန်ပေါ့လေဒီသီလကိုသီလရဲ့အကျိုးသိပြီးတော့ဆန္ဒပြင်းပြပြပြရှိတယ်စိတ်တက်ကလည်းခိုင်ပါတယ်နုနုကြကြတက်တက်ကြွကြဖြက်ဖြက်လက်လက်လည်းရှိတယ်စင်ရင်တုံတရားလည်းရှိတယ်အဲ့ဒါတွေကအရှင်းမြင့်ပြီဆိုလို့ရှိရင်အဲ့ဒီအရှင်းမြင့်တဲ့အဋ္ဌိပါဒ၄ပါးနဲ့ဖြစ်ထွန်းလာတဲ့သီလဟာပဏိတသီလလို့ဒီလိုဆိုပါတယ်။ဒါကြောင့်သောက်တရားချင်းအတူတူတော့အရည်သွေးကောင်းတဲ့ပဏိတသီလဖြစ်ဖို့ကတော့အများကြီးလိုအပ်တယ်ဆိုတာပေါ့လေ။သိနာလေးရပါတယ်။ဒါကပြည့်မြောက်ခြင်းအကြောင်းအခြေတဲ့တရား၄မျိုးနဲ့ဆက်ပြီးတော့အနိစ္စ အလဆအမြတ်စားခွဲခြားထားတဲ့သဘောပါပဲစိတ်နဲ့စိတ်ထားဥတီချက်နဲ့ဆက်ပြီးတော့လည်းပဲအညာဇာအလဆာအမြင့်ဇာဝင်အမြတ်စားခွဲခြားထားတာရှိပါတယ်ဒီယက်ဆာပေါ့လေကောင်းတဲ့ပြေဝမှုကိုဥတီပြီးတော့သုံးဖို့ကိုကြီးတီလာကောင်းလို့ရှိရင်မိတ်ဆွေလည်းပေါ်တာမဟုတ်လို့မိတ်ဆွေပေါ်မြားရေးကိုပေါ့လေဥတီပြီးတော့ရှောက်တရတဲ့တီလာဟာရှင်နာတီလာလို့ခေါ်ပါတယ်တီလာရဲ့အကျိုးကိုလို့လာပြီးတော့ဆောက်တည်တဲ့တီလာမျိုးကတော့မစ္စည်းမတီလာလို့ခေါ်ပါတယ်တီလာရဲ့အကျိုးကတော့ဝိနည်းပြောထားတဲ့အတိုင်းပါပဲ။ယံငိမ့်ရင်ပေးခြင်းတယ်ဆိုတာဟောလေးဒါမျိုးပေါ့ကိုကိုကိုထိနေလို့ရှိရင်ကိုမှလည်းပဲကိုမှုနှုတ်မှုတွေဆင်ကျဲပြီးတော့သူတို့ဘာလည်းပဲထိခိုက်နေနိုင်မှုမရှိဘူးဆိုတာဟောလေးဒါဒါကတိလပုံရရဲ့အကျိုးကိုမျိုးမှန်းပြီးတော့ဗောဒီဆောက်တည်တဲ့တိလမဟုတ်မိစီမတိလလို့ခေါ်ပါတယ်တိလအမှားတွေကိုပြုမပြောမှားတွေကိုထိမ့်ချောရတဲ့အပြုမူဟာပြုတင်ပြုလိုက်တဲ့ပြုရမယ်အပြုမူပဲလို့ဖြူစီမြင့်မြတ်ရဲကိုအမိပြုပြီးတော့အာဟုတစ်ခုပြုပြီးတော့ဆောက်တည်ရတဲ့တိလဟာပဏိတအမြတ်စာတိလာလို့ဒီလိုဆိုထားပါတယ်နော်ဒီတော်ကမိတို့ဆောက်တည်တဲ့တိလာဟာဘာဥတည်ရလဲနာမည်ကြီးဖို့လားကျော်စောတဲ့ကိတ္တိတတ္တဆိုတာပါလीဒီသဘောလားသုံးမဟုတ်တိလာရဲ့အကျိုးကိုလိုလားလိုလားကိုယ်လိုကိုနှုတ်ထိမ့်သိရတဲ့အလုတ်ဟာသူရသူမြတ်တည်းအလုတ်ပဲလုတ်သိတဲ့တည်းအလုတ်ပဲဆိုတာကဥတီသူလိုစိတ်ထားနေဆောက်တည်တာလားဆိုတာပေါ့လေစစ်စစ်ဖို့လိုပါတယ်ဒီတော့ဆောက်တည်ခြင်းအတူတူတော့အခုဥတီရဲ့စိတ်နေစိတ်ထားနဲ့ပတ်သက်ပြီးတော့ပဏိတအမြတ်စာတိလဖြစ်ဖို့တော့လိုအပ်တယ်ဆိုတာပေါ့လေအဖြေထွက်လာမှာပါပဲတနည်းအားဖြင့်လည်းပဲဝင်ကြွားမှုဂုံယူမှုနှိုင်းရှင်မှုတွေပါမပါနဲ့ဆက်ပြီးတော့လည်းပဲတိလ3မျိုးခွဲလို့ရပါတယ်တချို့ဝင်ကြွားတတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ငါကသာတိလနဲ့ပြည့်စုံသူကုကျင်တရားကောင်းသူဆိုပြီးတော့ကိုယ့်ကိုယ်ကိုမြှောက်တယ်ကိုယ်ယူဝင်ကြွားတယ်အခြားခြားပုဂ္ဂိုလ်တွေကတော့ဒုသီလတိလမဲ့သူတွေပါပဓမ္မအောက်တန်းစားသဘောထားရှိသူတွေလို့ဒီလိုပေါ့လေကိုယ့်ကိုမြှောက်ပြီးတော့သူတစ်ပါးကိုနှိမ်ချတဲ့အနေနဲ့ပေါ့လေညှဉ်းနွမ်းတဲ့ကုသိုလ်တွေအကုသိုလ်တွေရောထွေးပြီးတော့နေလို့ရှိရင်ဟိနတိလလို့ခေါ်ပါတယ်မယောထွေးဘူးဆိုလို့ရှိရင်တော့မယောထွေးတဲ့လောကီသီလကိုတော့မစ္စည်းမသီလလို့ခေါ်ပါတယ်။လုံးဝတန့်တဲ့သီလကတော့လောကုတ္တရာသီလပါပဲ။အဲဒီကတော့ပဏိတသီလလို့ဒီလိုလည်းပဲကိလေသာယောထွေးမှုရှိမရှိကိမှုနဲ့စပ်ပြီးတော့သုံးမျိုးခွဲထားတာလည်းရှိပါတယ်။အဲတော့အခုယောဂီရဲ့အသက်ဆိုင်ဆုံးကတော့မိမိမှာတိလာပဲဖြစ်မှာပါပဲ။ဒါဆိုမိမိရတာတိလာနဲ့ပြည့်စုံပြီးတော့သူတစ်ပါးတွေကဒုတိလာတွေပဲဆိုတာကိုယ့်ကိုမြောက်ပြီးတော့သူများကိုနှိမ့်နဲ့ညှဉ်းနှွမ်းတဲ့သဘောမျိုးမပါပါဘူး။အဲဒီလိုအနေထားမျိုးလည်းဖြစ်ရမှာပါပဲ။ဒီနည်းအဖြစ်လည်းပဲဒီဘဝနဲ့ဒီစောင်းနီပြည်လည်မှုပေါ်လीဘောကဘဝအတွက်နဲ့စောင့်နေပြည်လည်မှုဘောကအကျိုးမှာမျောလင့်တောင့်တာပြီးတော့ဗောလီ ဆာလောင်းတဲ့တဏှာအနည်းအားဖြင့်စောက်တရားတဲ့တီလာမျိုးကတော့ရှင်နာတီလာလို့ခေါ်ပါတယ်တီလာပြည့်စုံလို့ရှိရင်ဘွားကောင်းရတော့မှာပဲအဲ့ဒီဘွားကောင်းမှလည်းပဲစာဝန်ကြီးပြည်လည်မှုကအစပေါ်လေးအရှင်ပြည်တော့မှာပဲဆိုတဲ့အနေနဲ့အဲ့ဒီလောက်အကျိုးမျှော်ပြီးတော့စောက်တရားတဲ့တီလာမျိုးကိုလို့ဆိုပါတယ်အဲ့ဒါတော့ဟိနတိလာအညာစားတဲ့မှာပါသွားပါတယ်မိမိဘဝဆင်းရဲကလွမြောက်ရေးအတွက်ရည်မြှော်ပြီးတော့ဆောက်တရားတဲ့ဒီလာကတော့မေဇိမာတိလာလို့ခေါ်ပါတယ်အခုယောဂီတွေရှိပါတိလာဆောက်တည်တော့မိမိဘဝဆင်းရဲလွမြောက်ရေးအတွက်မြှော်ရှုပြီးတော့ပေါ်လေတော့မှာဣဒံမေတိလာမေကဖလညာနသပကျောဟောတုသရဝဏိဣတိလာဒီမိမိရဲ့မညာဖူညာအထောက်ကူပြပါစေဆိုတာပေါ့လေ။ဒါမိစီမတီလာတဲ့မှာထည့်လို့ရပါတယ်ဓမ္မ။ဒါကိုတူရဲ့ဘဝဆင်းကလွတ်မြောက်ရေးဥတည်တာကိုဓမ္မ။အလုံးတတ္တဝါတွေဘဝဆင်းကလွတ်မြောက်ရေးအတွက်ဥတည်ပြီးတော့ဆောက်တည်ရတဲ့တီလာမျိုးကတော့ပဏိတတီလာလို့ခေါ်ပါတယ်သူကတော့အမြတ်ဆုံးပါပဲ။သူကတော့ပါရမီမြောက်ဆောက်တည်ရတဲ့ဒီလာမျိုးပါပဲဓမ္မစုလူရာကတော့ဒီလာကိုမြတ်နိုးကြတဲ့ပုဂ္ဂိုလ်တွေဟာကိုယ့်အတွက်ဒီလာအကျိုးဆုံးယုံမသွားရအောင်ပေါ့လေတိခံအနစ်နာခံပြီးတော့ကိုယ့်ဘဝဆွံ့လွတ်နိုင်တဲ့ဒီလာမျိုးပေါ့အမြာကောင်းကျိုးချမ်းသာအတွက်ဤမျှော်ပြီးတော့ကိုယ်ဘဝကိုဆွံ့လွတ်နိုင်တဲ့ဆောက်တရားတဲ့ဒီလာမျိုးပေါ့လေအဲ့ဒါလို့ကြွားရှာမှုရှိပါတယ်သူကတော့ဒီနေရာဌာနမှာပါရမီတာဒီလာဆိုတာစကားစုမှာပါရမီဆိုတဲ့စကားလုံးလေးတော့ရိုးရိုးလေးနားလည်ဖို့အရေးကြီးပါတယ်ပါရမီဆိုတာကဖြူစင်မြင့်ပြတဲ့ကုသိုလ်ကောင်းမှုပြုရမှာပါပဲပြုပေါ်လေကုချမ်းသာရေးနည်းနည်းမှမမျှော်ရဘူးကုချမ်းသာရေးဆိုတာအမကညာမရှိတဲ့ချမ်းသာရေးတော့မမျှော်ရပါဘူးသူတော်ဘာချမ်းသာဖို့ပဲဆိုတာပေါ့လေအဲ့ဒါလိုထားရပါတယ်ကုချမ်းသာရေးအတွက်ကတော့အမကညာရှိတဲ့ချမ်းသာပေါ့လေအဲ့ဒါတော့ညွှန်မှားရပါတယ်အမကညာရှိတဲ့ချမ်းသာဆိုတာကတော့ဘဝဆင်းရဲကြီးလွတ်ရဖြစ်တဲ့နိဗ္ဗာန်ချမ်းသာပါပဲဒီတော့ကောင်းမှုကုသိုလ်တစ်ခုပြုပြီးဆိုလို့ရှိရင်ကိုယ့်အတွက်မပြောပါလောက်တဲ့အကောင်းကျိုးမမျှော်သူတစ်ပါးချမ်းသာရေးတာမျှော်ရှုပြီးတော့မျော်ခြင်းမျော်လို့ရှိရင်တကယ်ချမ်းသာစိတ်ကိုမျော်ပြီးတော့ပြုလုပ်ရတဲ့သဘောကိုဒါပါရမီတာကုသိုလ်တီလာကုသိုလ်လို့ခေါ်ပါတယ်တီလာဆောက်တည်လို့ရှိရင်တီလာပေါ့အဲ့လိုရည်ရွယ်ချက်ကောင်းတဲ့အများချမ်းသာရေးရှိရှုပြီးတော့ပြုတဲ့အမူအရာလေးတွေ့ပြီဆိုလို့ရှိရင်ဘေးကပေါ့လေဒီပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ပုဂ္ဂိုလ်ပဲဆိုတဲ့အတိညာဉ်ဖြစ်သွားတယ်။သူ့ကိုသုံးမယ်ဆိုလို့ရှိရင်ပရမမြင့်မြတ်သူပဲဆိုတဲ့ဥပါဒါလေးပေါ့လေ။ရွေးချယ်ကောင်းကောင်းနဲ့ပြုလို့အများကတွေ့သွားပြီဆိုလို့ရှိရင်မြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုတဲ့အတိစိတ်ဓာတ်နဲ့မြင့်မြတ်သူပဲဆိုတဲ့အတုံနှုံးလေးဟာအလိုလိုပေါ်လာတာပါပဲ။အဲ့ဒီအလိုလိုပေါ်လာတာဟာသူရည်ရွယ်ချက်ကောင်းကောင်းနဲ့သူရဲ့ရည်ရွယ်ချက်ကောင်းနဲ့ပြုမှုမှုနဲ့ဥတီချက်ကောင်းလို့ဆိုတာဒီထင်ရှားပါတယ်အဲ့ဒါကိုပဲပါရမီလို့ခေါ်တာပါပဲအတိညာနှုံနေတဲ့ပုဂ္ဂိုလ်များစိဉ္ဇဉ်တုံတရားနေတဲ့ပုဂ္ဂိုလ်များတနည်းအားဖြင့်စိတ်နေစိတ်ထားညံ့တဲ့ပုဂ္ဂိုလ်များကတော့ကုသိုလ်ကိုယ်တော်မှကိုယ်ကျိုးရှိမှပြုခြင်းရတာဒုက္ခီကောင်းစားရေးတာပဲမျှော်မှတ်ပါတယ် ကိုကောင်းစားရေးတာပဲမျှော်မှတ်ပါတယ်သူများကောင်းစားရေးမပါဘူးဆိုတော့မေတ္တာလည်းမရှိတော့ပါဘူးမေတ္တာလည်းမရှိတော့ဘူးဆိုလို့ရှိရင်သီးခံခွဲလို့အနစ်နာခံမှုဆိုတာမရှိတော့ကျင့်နာမှုကလည်းနောက်ကနေလိုက်မလာတော့ပါဘူးကိုကောင်းစားရေးဆိုတော့ဒုက္ခရောကောင်းစားရေးဖြစ်သွားတာပါတော့ပြီးတော့နာမည်ကြီးချင်တာလည်းပါတယ်ငါတို့ကသီလရှိသူပဲဟဲ့ကိုရှင်တရားကောင်းသူပဲဟဲ့ဆိုတာပါလေနာမည်ကြီးချင်တာလေးလည်းပါလာတယ်အဲ့ဒါလိုစိတ်ထားညံ့ပြီးတော့တကူရေးကောင်းစားရေးနဲ့နာမည်ကြီးရေးကိုအလေးထားတဲ့ပုဂ္ဂိုလ်များတော့ပါရမီဆိုတဲ့ကုသိုလ်ဟာသူ့အရာမဟုတ်တော့ဘူးသူ့ကိစ္စမဟုတ်တော့ဘူးသူနဲ့မထိုက်တန်တော့ဘူးဖြစ်တော့ပါတယ်ဘေကုပုဂ္ဂိုလ်များနဲ့ထိုက်တန်လဲလို့ဆိုတော့အများပေါ်မှာစိတ်မှန်တဲ့ပိတာထားပြီးတော့တိခံခွဲလို့အနေနာခံပြီးတော့ကျေနပ်တနာဒတ်တဲ့မေတ္တာရှင်ကရုဏာရှင်လူတော်လူမြတ်လူကောင်းတို့ရဲ့အရာလူတော်လူတော်လူကောင်းလူမြတ်တို့ရဲ့ကိစ္စပဲဆိုတာပေါ့လေပေါ်လာပါတယ်စိတ်နဲ့စိတ်ထားနဲ့ခွဲပလိုက်တာဟိုကအညာဇာတိအညာဇာခွဲပလိုက်တာစိတ်နေစိတ်ညာတဲ့ပုဂ္ဂိုလ်ကပါရမီနဲ့မထိုက်တောင်ဘူးသူ့လို့မဟုတ်ဘူးစိတ်နေစိတ်ထားမြင့်မြတ်တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်အတွေ့တာဒီဟာတွေကပုဂ္ဂိုလ်ရဲ့အရာသာဆိုတာပေါ့လေခွဲချံပလိုက်ပါတယ်အဲ့ဒါကိုပဲပါရမီလို့တပြုတ်ဆိုပါသေးတယ်ဒါနကုသိုလ်ပြုစဉ်ကာလတဲ့ကိုကဒီလိုပုဂ္ဂိုလ်ပိကဆွေချမှုမျိုးဟာဖြူစီမြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့လုံသိလေးတဲ့အလုတ်ပဲဆိုတဲ့အတိညာကလည်းပဲရှိတကယ်ဖြူစီမြင့်မြတ်ရေးကိုမျှော်မှတ်မှုလည်းပဲရှိလူကံပုဂ္ဂိုလ်ဒီပေါ်မှာမိမိလူတိုင်းနဲ့ပြည့်စည်စားသုံးပြီးတော့ကောင်းစားစီခြင်းနဲ့မေတ္တာလည်းရှိပစ္စည်းနဲ့ပတ်သက်ပြီးတော့တိခံခွင့်လို့အနစ်နာခံမှုလည်းရှိပြီဆိုလို့ရှိရင်ကျင်နာမှုဆိုတာလည်းအလိုလိုပါလာတော့ပဲဒါနပြုစဉ်ကာလကစိတ်မှန်တဲ့မေတ္တာနဲ့ကျင်နာတဲ့ကရုဏာစက်တိုက်ပါလာပြီဆိုလို့ရှိရဲ့ကိုချင်းစာတရားကရှိနေတော့ကိုယ်တွင်တဲ့တပည့်သားပုဂ္ဂိုလ်တွေတိကိနေနိုင်ကိုယ်စိတ်ဆင်းရဲခြင်းမဖြစ်ပါစေနဲ့ဆိုတဲ့အနေနဲ့ကိုတိုင်းကစိုးရွားချက်ခံလို့ရှိရင်မခံနိုင်တယ်လို့ခင်ဗျားများလည်းပဲခံနိုင်ရှာမှမဟုတ်ဘူးဆိုတဲ့ကိုရင်းစားတရားနဲ့သူတစ်ပါးမထိခိုက်ရအောင်သူတစ်ပါးကိုစိတ်ဆင်းရဲကလူမြောက်ကြီးရည်မြော်ပြီးတော့ဆောက်တရားတဲ့တီလာမျိုးကတော့ပါရမီတီလာရဲ့မှာပါဖို့ရရှိပါတယ်အဲ့ဒီတီလာမျိုးကတော့အမြင့်မြတ်ဆုံးလို့ဆိုရမှာပါပဲပဏိတတီလာထဲမှာထည့်ရမှာပါပဲအခုဘုန်းကြီးတို့ယောဂီတွေအဲ့လိုသဘောလေးတွေပါတယ်ဆိုလို့ရှိရင်ပဏိတတီလာတွေဟောလေနေ့စဉ်နေ့တိုင်းဒါတွေဟာပြည့်စုံနေတယ်ဆိုတော့ကိုယ့်ဘဝကိုယ်ကိုယ်သုံးသပ်ကြည့်လို့ရှိရင်အလုံးကျဉ်းတ်ဆရာကောင်းပါတယ်ဒီလိုပိကဲဆွေခြင်းမှုကိုအမျှော်မြင်ကြီးစွာနဲ့မေတ္တာကရုဏာအပြည့်ထည့်လှူတတ်တဲ့ပုဂ္ဂိုလ်ဟာကိုကျင့်တီလထိမ့်သိမ်းဆောက်ရှောက်ခွေရာအတွက်ပါမခက်ခဲရင်ရှိတော့ပါဘူးလွယ်ကူသွားပါပြီ။ဒါကြောင့်ဗုဒ္ဓမြတ်စွာကဒါနနဲ့စတဲ့အစုံမိတ်ဒါနကထာဟောပြီးတဲ့အခြားမဲ့မှာတိလကထာဆက်ဟောရတယ်ဆိုတာပေါ့လေဆက်ဆက်ပြီးတော့အတိတ်ပဲနားလည်အောင်ဆိုပြီးတော့မြတ်စွာဘုရားအလိုတော်လည်းပဲကြည့်ဖို့လိုပါတယ်ကျန်းကန်ရှင်းလင်းချက်ကတော့ဘုနာဒါနဟာဒါနအစိုးမိတ်ဟာအများစုပေါ်မှာဖြစ်တာများတာမဟုတ်လို့အများနဲ့လည်းပတ်သက်တယ်ပြုလဲပြုလွယ်တယ်တိလမှာကျဉ်ရံရည်တည်တဲ့ပုဂ္ဂိုလ်ရဲ့ နီလန်လည်းနီလန်ကောင်းလည်းဖြစ်သွားနိုင်တယ်သီလစောက်တည်းရေးမှာအထောက်အကူပြုတယ်လို့ဆိုတာပေါ့လေဒါကြောင့်အလုံးပုညကရိယာဝတ္ထုတွေမှာဆိုလို့ရှိရင်ဒါနပုညကရိယာဝတ္ထုကိုမြတ်စွာဘုရားမိကြရပါတယ်သီလမခေါ်သေးပဲနဲ့ဒါနကိုပေါ့လေဟောရတာဟာအကြောင်းလေးတွေပြထားပါတယ်ဒါမှမှားတယ်ရေရေကောင်းကောင်းနဲ့စွန့်ကျက်ပေးကမ်းလေးရှိတဲ့ပုဂ္ဂိုလ်ဟာသူပေးကမ်းစွန့်ကျက်ရတဲ့ပစ္စည်းပေါ်မှာတွေ့မှုတောင်မှုတွေလွတ်သွားပါပြီတဲ့တွေ့မှုတောင်မှုလွတ်သွားတယ်ဆိုလို့ရှိရင်လွယ်လွယ်လေးနဲ့ခုနအတွေ့ကင်းတယ်ဆိုတော့ကိုယ့်ကိုယ်ကိုငဲ့ဖို့မလိုတော့ဘူးဒီကိုကောင်းစားမလိုတော့ဘူးလောဘအတွေ့လည်းကင်းတယ်ဒေါသအတွေ့လည်းကင်းတယ်မတိတောင်းအတွေ့တောင်းလည်းကင်းတယ်လွယ်လွယ်လေးသီလကိုစောင့်တည်နိုင်ရတာပါပဲတဲ့စောင့်တည်တဲ့သီလဟာလည်းပဲခိုင်ငင်ခန့်ကန့်လည်းဖြစ်နိုင်ပါတယ်တဲ့ဒီလိုမိတ်ဆုပ်ထားတယ်ဒါတိတ်တဘာဝကြတဲ့မိတ်ဆုပ်ချက်ပါပဲတိလအယအလူတကာမှာလည်းပဲတိလစင်ကျဲလူကံပုဂ္ဂိုလ်ကလည်းတိလစင်ကျဲနှစ်ဖက်လုံးစင်ကျဲနေတဲ့အတွက်နှစ်ဖက်လုံးအချင်းချင်းဟာပြန်ပြီးတော့ချင်းမြောက်အားပြီးတဲ့သဘောလည်းတည်ရောက်ပါတယ်တရားကကအလူကံပုဂ္ဂိုလ်ကိုပစ္စည်းပေးခြင်းအားဖြင့်အားပြီးတယ်တိလစင်ကျသူအလူကံပုဂ္ဂိုလ်ကလည်းပဲသူအလူမြောက်ပါစေအလူကျိုးတွေရပါစေဆိုတဲ့အနေနဲ့တိလချင်းမြောက်အားပြီးတဲ့သဘောတက်ရောက်တယ်။တိလကတော့သူတို့ဘာညှင်းဆဲမှုကနေပြီးတော့ဆုံးနေတွန့်တဲ့သဘောမလုတ်ဖြစ်အောင်လို့တွန့်တဲ့သဘောကိုမကြတဲ့အတွက်ဒါနရဲ့အခြားဘက်မှာတိလကိုဟောရပါတယ်တနည်းအားဖြင့်လည်းပဲဒါနကုသူကတော့လှုပ်သိမ့်လှုပ်တိုက်တဲ့သဘောပါပဲလှုပ်သိမ့်လှုပ်တိုက်တဲ့သဘောကိုမိတ်ချပြီးတော့မလှုပ်သိမ့်တဲ့သဘောတွေကိုလည်းပဲမိတ်ချလိုတဲ့အတွက်ဒါနရဲ့အခြားမဲ့မှာတိလမိတ်ချရပါတယ်ဒါနကုသူကတော့ဘောဂတမတိဖြစ်ဖို့အကြောင်းလောက်သာမိတ်ချပြီးတော့တိလကတော့ဘောဂတမတိရဲ့အကြောင်းမိတ်ချလိုလို့ဒါနရဲ့အချမ်းမဲ့မှာတိလဆက်ပြီးတော့အစိုးမိန်နေမကြရတယ်ဆိုတာလည်းပဲဖြည့်ဆွဲပြီးတော့အဓိပ္ပာယ်ယူဖို့ပါပဲတဏှာကြီးပြည့်သွားပါပြီနောက်နေ့ကျမှဒါနကဘောဂစမ္ပတိစောင့်နေပြည့်လဲအောင်ဖန်တီးပြည့်တယ်တိလကဘောဂစမ္ပတိဘောကောင်းနေရအောင်ဖန်တီးပေးတယ်အဲ့တော့ဒါနတိလအရှိအဝါနဲ့ရရှိတဲ့အကျိုးရအကျိုးဆက်ရလာတည်ဟာဘယ်လောက်အတိုင်းအတာထိခံနိုင်တယ်လဲဆိုတာဘောဒီအကုလောက်တဲ့အကျိုးရလာတည်လားဆိုတာဟုတ်မဟုတ်ဆိုတာဘောလီနောက်ဖက်ကကြာမှဆက်လက်ပြီးတော့ရှင်းလင်းတင်ပြပါအောင်မယ်ဒီနေ့တော့တနိုင်ပြည့်သွားတော့ဒါနဲ့ပဲရကြဦးစို့
Sadhu, sadhu.